မေရိကန်ပြည်တော်စုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့ကတရုတ်ကောင်စီဝင်ရုံးကိုပိတ်ဖို့ညွှန်ကြားထားတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရမော်ဂန်အော်တီဂက်စ်ကဒီကနေ့ပြောပါတယ်။အမေရိကန်ညာနာပစ္စည်းမူပိုင်ခွင့်နဲ့အမေရိကန်နိုင်ငံကပုဂ္ဂလိကကဏ္ဍသတင်းအချက်အလက်တွေကိုကာကွယ်ဖို့အတွက်ဟျူစတန်မြို့ကတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့ကောင်စီဝင်ရုံးကိုပိတ်ဖို့ညွှန်ကြားထားပါတယ်လို့ပြောခွင့်ရအော်တီဂက်စ်ကအီးမေးလ်နဲ့ပေးပို့တဲ့ထုတ်ပြန်ချက်မှာပြောထားတဲ့အကြောင်း Reuters သတင်းတပုတ်မှဖော်ပြထားပါတယ်။ကောင်စီဝင်ရုံးကိုပိတ်ဖို့အမေရိကန်ကရုတ်တရက်ပြောခဲ့တယ်လို့တရုတ်နိုင်ငံကအစောပိုင်းမှာပြောခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံရဲ့ဌာနဘက်ကအခုလိုအတည်ပြုလိုက်တာပါ။၃ရက်အတွင်းကောင်စီဝင်ရုံးကိုပိတ်ရမယ်လို့အမေရိကန်ကပြောထားကြောင်းလည်းတရုတ်နိုင်ငံရဲ့ဌာနကပြောပါတယ်။ဒီလိုပိတ်ခိုင်းတဲ့အပေါ်အပြင်းထန်ကန့်ကွက်တယ်လို့တရုတ်နိုင်ငံရဲ့ဌာနကပြောပြီးလက်တုံ့ပြန်မယ်လို့လည်းချင်းချောက်ထားပါတယ်
။中方敦促美方立即撤销有关错误决定，否则。
ဒီမှားရွံ့တဲ့ဆုံးဖြတ်ချက်ကိုချက်ချင်းပြန်ရုပ်သိမ်းဖို့အမေရိကန်ကိုကျွန်တော်တို့တိုက်တွန်းပါတယ်။ဒီလိုမှားရွံ့တဲ့လမ်းကြောင်းတိုင်းဆက်သွားမယ်ဆိုရင်တော့တရုတ်နိုင်ငံအနေနဲ့အခိုင်အမာတုံ့ပြန်သွားမှာဖြစ်ပါတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝမ်ဝမ်ဘင်းကဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒီနှစ်အစောပိုင်းမှာတရုတ်နိုင်ငံဝူဟန်မြို့ကနေကိုရိုနာဗိုင်းရပ်စ်ပိုးစပြီးပြန့်နှံ့ကူးစက်ခဲ့ခြင်းကလေးကအမေရိကန်နဲ့တရုတ်အကြားဆက်ဆံရေးကြာဆင်းလာနေတာဖြစ်ပါတယ်။ဒီကနေ့ရက်ပိုင်းတွေအတွင်းကပဲမြန်မာနိုင်ငံအပါအဝင်ရှေ့တောင်အခြားဒေသနိုင်ငံတွေမှာရှိတဲ့အမေရိကန်တန်ယုံတာဝန်ရှိသူတွေကဒေသတွင်းမှာတရုတ်နိုင်ငံရဲ့လူဆောင်ချက်တွေအပေါ်ဝေဖန်ထားတဲ့အဆောင်မတွေရေးသားထုတ်ဝေခဲ့ပြီးတရုတ်တန်အဖွဲ့တွေဘက်ကလည်းအပြင်းထန်တုံ့ပြန်ပြောဆိုခဲ့ပါတယ်။